ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသတချို့မှာလွတ်လပ်ရေးအတွက်ရုရှားလိုလားသူတွေလူလူဆန္ဒခံယူပွဲကျင်းပခဲ့ကြပေမဲ့လည်းဒါဟာပြစ်မှုမြောက်တဲ့အတိတ်ပဲမဲ့လုပ်ရဖြစ်တယ်လို့ယူကရိန်းအစိုးရကပြောသွားပါတယ်ဒန်ယောစ်နဲ့လူဟန်ခ်ဒေတာတွေမှာယူကရိန်းနယ်ဝါ15ရာခိုင်နှုန်းမှာနေထိုင်ပြီးတော့ယူကရိန်းကနေခွဲထွက်မထွက်မဲခွဲပြီးတော့ဆုံးဖြတ်နေကြတာဖြစ်ပါတယ်။ယူကရိန်းနိုင်ငံထဲမှာပဲသူတို့ပို့ပြီးတော့လွတ်လွတ်လပ်လပ်အုပ်ချုပ်ခွင့်ရဖို့အတွက်လားဒါမှမဟုတ်နိုင်ငံတိုင်းငယ်အသစ်ထူထောင်ဖို့ဒါမှမဟုတ်ရင်ရုရှားနယ်ပဲသွားပြီးတော့ပေါင်းမလို့လားဆိုတာရှင်းရှင်းလင်းလင်းမသိရပါဘူး။ဒီမဲခွဲဆုံးဖြတ်မှုကိုအမေရိကန်ပြည်ထောင်စုနဲ့ဥရောပမဟာမိတ်နိုင်ငံတွေကရှုံချပြီးတော့ဒီမဲခွဲဆုံးဖြတ်မှုကတရားမဝင်ဘူးလို့ဆိုပါတယ်။ယူကရိန်းဆိုရကတော့ဒီမဲခွဲဆုံးဖြတ်မှုဟာယူကရိန်းရဲ့အချုပ်အခြာအာဏာပိုင်ဆိုမှုအတွက်ဘလို့မှတရားရေးဆိုင်ရာတည်ရောက်မှုမရှိဘူးလို့ပြောသွားခဲ့ပါတယ်။ဒီလိုမျိုးသူတို့အနေနဲ့လွတ်လပ်ရေးရဖို့လှုံ့ဆော်တာဟာကြောက်နေကြီးတဲ့ကြောင်လို့ခြေလှမ်းတာပဲလို့ယူကရိန်းယာယီသမ္မတအလက်ဇန္ဒားဒါချီနော့ဖ်ကလည်းခွဲထွက်ရေးထောက်ခံသူတွေကိုသတိပေးသွားပါတယ်။နိုင်ငံရဲ့အရှိချမ်းမှာပို့ပြီးတော့လွတ်လွတ်လပ်လပ်အုပ်ချုပ်ခွင့်ရဖို့အတွက်ဆွေးနွေးပွဲမှာပဲပါဝင်ကြပါလို့သဘုံကောင်းဆောင်တွေကိုသူကပန်ကြားသွားပါတယ်ရှင်။